နိုင်ငံကူးလက်မှတ်တွေဖြစ်တဲ့ယာယီနိုင်ငံကူးလက်မှတ်ခရမ်းရောင်နိုင်ငံတကာကိုသွားနိုင်တဲ့အနီရောင်ပတ်စပို့နဲ့တက်တီကန်လက်မှတ်အစိမ်းအောင်စာအုပ်တွေကင်ဆောင်ပြီးနေရက်ပြန်ကြမယ်မြန်မာစစ်တမ်းအလို့သမား100ကျော်ကိုထိုင်းမြန်မာနယ်စပ်ဖြစ်ကြီးတံတားမှာဒီရက်ပိုင်းနဲ့ဆန်းစီလိုက်ပါတယ်မြန်မာတန်ရုံကတော့ဒီကိစ္စနဲ့ပတ်သက်လို့အလို့သမားတွေအနေနဲ့တရားရုံးတက်ပြီးရင်နေစပ်ပြန်ပို့မယ်လို့ပြောပါတယ် VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာပါ
ထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေတဲ့မြန်မာရွှေပြောင်းလူသမားတွေအနေနဲ့နိုင်ငံကူးလက်မှတ်ဆိုင်ဆောင်ထားပြီးနေရက်ပြန်ကြရမှာတချို့ကအလုပ်လုပ်ခွင့်လက်မှတ်မပါလို့ဆိုပြီးထိုင်းမြန်မာနယ်စပ်တရားကစစ်တေးဂိတ်မှာဖမ်းဆီးတာခံခဲ့ရကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ
်ဟိုအမျိုးသားက7300မျိုးသမီးက24ယောက်သူတို့တွေကိုနေပြီးတော့အဲ့ဒီစစ်တေးတရားထိုင်းမှာပဲဝါပါမင်းမရှိလို့ဆိုပြီးတော့ဖမ်းတယ်မနေ့ညနေနောက်ဆုံး7နာရီလောက်အချိန်မှာကျွန်တော်နောက်ဆုံးသိလိုက်တဲ့အခါသူတို့ကိုလက်ွယ်တက်ခိုင်းတယ်။ဗတ်နေရာကြီးတောင်းနေတယ်ဆိုပြောတယ်။ဒီနေ့မှတရားရုံးတင်တယ်လို့ပြောတယ်။ဘာသဘောအနည်းလေးပါတယ်။ခရမ်းရောက်ပါတယ်။အခုလက်ရှိထုတ်ပေးနေတဲ့စကန်လေးပါတယ်ဆိုလို့ပြရတယ်။ဘာသဘော3မျိုးတုံးပါတယ
်။သူတို့ဟာထိုင်းနိုင်ငံရဲ့နေဆက်ဂိတ်တွေကိုဖျက်ချော်ခဲ့ပြီးမှချစ်ချည်ရေးတံခါးပေါ်ကနေတရားဝင်ပြန်ဖို့လုံဆောင်ကြရင်းနဲ့အဖမ်းဆီးတွေခံခဲ့ရတယ်လို့လည်းအလို့သမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပါတယ်
။တနည်းက39ယောက်ကမိန့်ချတယ်။ဒီနေ့19ယောက်ကတော့အချုပ်ထဲမှာပဲရှိနေတော့မယ်။ဒရားတိတ်မှာဟိုပကန်းကူးမယ်ဆိုမှဒရားတိတ်မှာစစ်မှစေးမှသူတို့စီမံကိန်းပုံစံနဲ့ဖမ်းလိုက်တဲ့ဘောမှာသူကလမ်းခိတ်တွေဖျက်ချော်လာပြီ။
နိုင်ငံတကာကိုသွားပြီးအလုပ်လုပ်ကင်နိုင်တဲ့အနီရောက်စာအုပ်နိုင်ငံကူးလက်မှတ်ကင်ဆောင်ထားတဲ့အမျိုးသမီးတခုကတော့သူတို့ကိုအလုပ်လုပ်ခွင့်လက်မှတ်မရှိလို့ဖမ်းဆီးတာခံခဲ့ရတယ်ဆိုပြီးပြောပါတယ
်။သူပြောတယ်ကွာဖမ်းလို့ရတယ်ဖမ်းတယ်။အဲ့ဒီအနေနဲ့ဘိုးတော်မမလေးဟိုတကားမလေးဖမ်းတယ်။အမလို့အစောတဲ့နေတ
ယ်။မြမတန်ယုံကအလုပ်သမားတန်ရာဦးမုံအောင်ခိုင်ကတော့တနည်းတွေလေးကဖမ်းဆီးခံခဲ့ရတဲ့အလုပ်သမား38ယောက်ကိစ္စကိုသာသိရှိသေးကြောင်းနောက်ထပ်အဖမ်းခံခဲ့ရတဲ့89ယောက်တင်းကတော့တန်ယုံကိုမရောက်လာသေးဘူးလို့ပြောပါတယ်။အလုပ်သမားတွေဟာအလုပ်လုပ်ခွင့်လက်မှတ်မပါတဲ့အတွက်ဖမ်းဆီးခံခဲ့ရတာဖြစ်ပြီးမဲဆောက်မျိုးလူဝင်မှုကြီးကြပ်ရေးအရာရှိတွေနဲ့ဆွေးနွေးနေတဲ့အကြောင်းလက်ရှိမှာတော့သူတို့ကိုတရားရုံးတင်ပြီးဂျန်ဝေးရိုက်ပြီးနေဆက်ကိုပြန်ပို့မယ်လို့သိရကြောင်းအခုလို့ပြောပါတယ်
။တော့ကဖမ်းတယ်ဖမ်းလို့ဝတ်ပါမယ်မပါလို့အဲ့ဘာပဲပြန်တော့ဖမ်းတယ်ဖမ်းပြီးတော့တရားရုံးတင်တယ်တရားရုံးမှာစင်ပေါ့နော်ပြီးတော့ပြန်ပို့ပြန်မလို့ဆက်ထုတ်ပေးမယ်ဘုမကောကတော့စမ်းတိုင်တာကျွန်တော်စမ်းကြည့်ရစမ်းပြောတာသူကကျွန်တော်တို့ပြန်ထုတ်မယ်ဆိုရင်ပြန်ထုတ်ပြီးရမယ်ဝတ်ပါမယ်လို့ပြောတာငါကတော့ဝတ်ပါမယ်လို့ပြောတယ်ဝတ်ပါမယ်လို့ပြောတယ်ဘယ်လိုချူရင်းစင်ပေါ်တဲ့အတွက်အဲ့မှာဖမ်းလိုက်တာလောကလောကဖမ်းပြီးတော့မှရက်စကန်ကိုပို့တယ်ရက်စကန်နေမှာတရားရုံးတင်ပြီးတယ်ပြီးတင်လိုက်တရားရုံးတရားရုံးတင်ပြီးတော့တရားရုံးကတန်ငွေနဲ့ဆက်ပြီးတော့သူတို့ပြန်လို့ဟာဟုတ်တယ်ပြောဆက်ပြောကြတယ်သူကကဲတော့ကရမွေးကြီးနဲ့လည်းကျွန်တော်ရောက်သွားပြီပ
ါလို့သမားရဲ့အနေနဲ့တရားဝင်နိုင်ငံကူးလက်မှတ်ကင်ဆောင်ထားမယ်ဆိုရင်ခင်းပြီးသွားလာခွင့်ရရှိတဲ့လေဆိုပြီးဥကြောတောင်းကတော့ပြောပါတယ
်တရားဝင်ဗီဇာရှိတယ်ပတ်စပို့ရှိတယ်ဆိုလို့ရှိရင်သွားလာခွင့်ရှိရမယ်လေအပြင်သွားလာခွင့်ကိုပိတ်ပင်တယ်ဗီဇာရှိတဲ့နေလို့မရဘူးဆိုလို့ရှိရင်တကယ်တော့အဆွဲစကားပြောရမယ်လေသမားတွေဒီလိုနေတိုင်းဆန်းကြည့်ခံပြီးတော့ဝေးကြကုန်ရတာဗမာအဆွဲဒီတိုင်းရှိနေလို့မရတော့ဘူးလေ
နေရပြန်တဲ့မြန်မာလူသမားတွေဟာစာရွက်စာနဲ့အထောက်အထားတွေဘာလို့ယူဆောင်ရမလဲဆိုတာမသိရှိတာတွေကြောင့်စာရွက်စာနဲ့လိုအပ်ချက်ရှိတယ်ဆိုပြီးငွေစက်ကိတ်တွေကနေဆွဲထားပြီးဖမ်းဆီးခံရတာတွေလည်းရှိနေတာပါအခုလူသမားတွေကတော့ငွေစက်ကိတ်အစစ်အစ်ကိုဖျက်ကျော်ပြီးမှချစ်ချင်တဲ့ကားပေါ်ကနေအပြန်မှာဖမ်းဆီးခံရတာဖြစ်ပါတယ်ဆိုင်အစိုးရကပြီးခဲ့တဲ့နှစ်ကထုတ်ပြန်ခဲ့တဲ့ဥပဒေတရအလုံးလုံးခွင့်လက်မှတ်မရှိတဲ့နိုင်ငံကူးလက်မှတ်ကန်ဆောင်ထားသူတွေကိုပြည်ဝင်ခွင့်နဲ့နဲ့ချီပြီးသိပ်တင်တာမျိုးတွေလုပ်မှာကိုအလုံသမားတွေကစိုးရိမ်နေကြပြီးမယ်မြန်မာတန်ယုံကအလုံသမားတန်အရာရှိကတော့အဲ့ဒီလိုမျိုးမလုပ်အောင်ဆွေးနွေးထားတယ်လို့လည်းပြောကြားခဲ့ပါတယ်ရှင်